ဂါဇာမှာနိုင်ငံတကာဥပဒေကိုချိုးဖောက်တာတွေရှိတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကအင်္ဂါနေ့ကဆွတ်ဆွဲလိုက်ပြီးချက်ချင်းအပြစ်ခတ်ရစဲကြဖို့တိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးအစည်းအဝေးမှာမစ္စတာဂူတရက်စ်ရဲ့ဆွေးနွေးချက်ကိုအစ်ဆွေးကဒေါသတကြီးနဲ့တုံ့ပြန်ခဲ့ပါတယ်ပါလက်စတိုင်းနိုင်ငံရဲ့ဝန်ကြီးကလည်းပဋိပက္ခကိုဘာမှအရေးမယူတဲ့အတွက်ပြောဆိုပြီးရှုတ်ချလိုက်ပါတယ်အောက်တိုဘာလ9ရက်ကဟားမတ်ရဲ့တုံ့လုံချောက်ချပွဲအကြမ်းဖက်မှုပေါ်ဖွင့်လို့ဆရာမရှိပေမဲ့ပါလက်စတိုင်းတွေပေါ်အစုပေါင်းသဘောနဲ့အပြစ်ပေးဖို့လုပ်နေတာကိုတော့အစည်းအဝေးအဖွဲ့မှာမစ္စတာဂူတရက်စ်ကတတိပေးလိုက်ပါတယ်ဂါဇာမှာနိုင်ငံကလူသားချင်းစာနာထောက်ထားရေးဥပဒေကိုရှင်းရှင်းကြီးချိုးဖောက်နေကြတာမျက်မြင်တွေ့နေရတဲ့အတွက်နဲ့နဲ့ဆိုင်ဆိုင်ရထိုင်မအေးဖြစ်မိတဲ့အကြောင်းနဏကန်ပဋိပက္ခရဲ့ဘယ်အဖွဲ့ကမှနိုင်ငံကလူသားချင်းစာနာထောက်ထားရေးဥပဒေရဲ့အထက်မှာမရှိကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်ဒါပေမဲ့ဘယ်အဖွဲ့ရဲ့လို့တော့နာမည်ထုတ်ဖော်ပြောကြားသွားတာမရှိပါဘူးခင်ဗျာ